မေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရလက်ထက်မှာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုဆက်လက်ထောက်ခံသွားဖို့ပါတီကြီးနှစ်ရက်လုံးကအခိုင်အမာရပ်တည်နေကြပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးကပြောပါတယ်။မြန်မာနိုင်ငံမှာလူ့အခွင့်အရေးအခြေအနေတိုးတက်မှုပေါ်မူတည်ပြီးတော့စစ်ဖက်ဆက်ဆံရေးကိုလည်းတိုးမြှင့်သွားမယ်လို့သံအမတ်ကြီးစကော့မာဆီယာကပြောလိုက်တာပါ။ VOA ရန်ကုန်ရုံးတာဝန်ခံဒေါခင်ဆူဝင်းကအမေရိကန်သံမတ်ကြီးစကော့မာဆီယာကိုဒီနေ့တီးတန့်တွေ့ဆုံမိန့်မြန်းထားပါတယ်ရှင်။
တမ္မကြီးဟာဝါရင်တန်တပန်တူလည်းဖြစ်တယ်။နောက်အာဆီယံဆိုင်ရာအမေရိကန်တမ္မကြီးဖြစ်နေချိန်တော်ကြာတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။ပြီးတော့သမ္မတထရမ့်အစိုးရလက်ထက်မှာအာဆီယံနိုင်ငံတွေပေါ်ထားရှိမဲ့မူဝါဒနဲ့ပတ်သက်ပြီးတော့အခုအချိန်ထိပြောသံမကြရသေးပါဘူး။ဒါကြောင့်မလို့အမေရိကန်ပြည်ထောင်စုရဲ့အာဆီယံနိုင်ငံတွေပေါ်အထူးသဖြင့်မြန်မာနိုင်ငံအပေါ်ဆက်ဆံရေးဟာအကြီးအကျယ်ပြောင်းသွားဖို့ရှိပါသလား။ဒါမှမဟုတ်ဆက်ဆံရေးဟာအရင်တိုင်းပဲဆက်ရှိနေမှာပါလားရှင်။
What I'm seeing, what I'm hearing,
Washington ကကျွန်တော်ရဲ့လို့ဖို့ကံပတ်တွေစီကမြင်ရကြားရတော့ American ပြည်ထောင်စုအနေနဲ့အာဆီယံဒေသတွင်းနိုင်ငံတွေနဲ့ဆက်လက်ဆက်ဆံရေးအတွက်ပါတီကြီးနဲ့ရဲ့စလုံးကအခိုင်အမာထောက်ခံကြပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးနဲ့အတွင်းကူးပြောင်းရေးအတွက်လည်း American ကဆက်ပြီးတော့ထောက်ခံသွားမှာဖြစ်ပါတယ
် American နိုင်ငံတကာထောက်ပံ့ရေး Agency USAID အနေနဲ့မြန်မာနိုင်ငံကိုပေးနေတဲ့အကူအညီတွေကိုရပ်ဆိုင်းသွားမလားဆိုပြီးတော့စိုးရိမ်ပူပန်တာတွေကြားနေရပါတယ်အဲ့ဒီအကူအညီတွေထဲမှာဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့အကူအညီတွေလည်းရှိရပါဘောနော်ဒီတော့ဒီဧပြီလ1ရက်နေ့မှာကျင်းပမယ်ဂျာဖြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပံ့ပိုးကူညီနေတဲ့အခြေအနေလေးသိပြရစီရှင
် Well we're continuing our efforts USAID and others are continuing
USAID တင်မကောက်ဘူးတခြား American အဖွဲ့အစည်းတွေကပေးနေတဲ့အထောက်ပံ့အကူအညီတွေနဲ့ပတ်သက်လို့အပြောင်းလဲမရှိပါဘူးအရင်တုန်းကအတိုင်းပဲဆက်ပြီးတော့ပံ့ပိုးပေးနေပါတယ်မြန်မာနိုင်ငံတွင်ကောင်းမွန်တဲ့စီမံအုပ်ချုပ်ရေးအပအဝင်ကျန်းမာရေးကဏ္ဍစီးပွားရေးဖွံ့ဖြိုးမှုကဏ္ဍလေယာဆိုင်ပျိုးရေးနဲ့အခုလာမဲ့ဂျားဖြတ်ရွေးကောက်ပွဲတွေအတွက်လည်းအကူအညီတွေဆက်ပြီးတော့ပေးနေတာတွေကအပြောင်းအလဲမရှိ
ပါဘူး
မြန်မာပြည်မှာပထမဆုံးခန့်အပ်လိုက်တဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်နဲ့တန်တမန်ဒီမိတ်ဆက်ပွဲကိုတန်မတ်ကြီးတက်ရောက်တာတွေ့လိုက်ပါတယ်။ဒီလိုရာထူးမျိုးကိုမြန်မာနိုင်ငံမှာပထမဆုံးခန့်ထားလိုက်တာနဲ့ပတ်သက်ပြီးတော့ဘယ်လိုများသုံးသပ်လို့ရပါလဲရှင်။တွေ့ဆုံပွဲကတော့လုပ်ဖြစ်ပါရဲ့လား
။ Yes, there was a meeting that the government organized earlier this week with
ဟုတ်ပါတယ်ဒီသတင်းပတ်အစောပိုင်းကဆိုရကစီစဉ်ပေးတဲ့မိတ်ဆက်ပွဲကိုအတိုင်းပင်ခံရုံးဝင်ကြီးဦးကျော်တင်ဆွေဒေါက်တာတင်မျိုးဝင်းနဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်းထွန်းတို့တက်ရောက်ပါတယ်ကျွန်တော်တို့ကအမျိုးသားလုံခြုံရေးအကြံပေးနဲ့မိတ်ဆက်ရင်းနိုင်ငံရဲ့နောက်ဆုံးပြဋ္ဌာန်းမှုတွေငင်းချိုင်းလုပ်ငန်းစဉ်ရခိုင်ပြည်နယ်အရေးနဲ့အမျိုးသားအကြံပေးပုဂ္ဂိုလ်ရဲ့အခန်းကဏ္ဍစာရတွေကိုရှင်းပြပေးခဲ့တာပါကျွန်တော်တို့မိသားတွေကိုလည်းဖြေကြားပေးခဲ့ပါတယ်အပြန်အလှန်ပုံပွင့်လင်းလင်းပြောခွင့်ရတဲ့အတွက်ကောင်းမွန်တဲ့တွေ့ဆုံပွဲဖြစ်ပါတယ်အပြုသဘောဆောင်တဲ့ရှေ့ရှုရမယ့်အသုံးတည့်တဲ့ခြေလှမ်းတစ်ရပ်လည်းဖြစ်ပါတ
ယ် And I thought it was a very good and useful step forward.
ဒီမျိုးသားလူယုံကြီးအကြံပေးပုဂ္ဂိုလ်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ဗာရင်းများသိခဲ့ရပါလို့ရှင
် Well I don't want to speak for the Myanmar government
သူရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့မြန်မာဆိုရရဲ့သဘောထားကိုတော့ကျွန်တော်ပြောလို့မရပါဘူးဒါပေမဲ့မိတ်ဆက်ပွဲမှာရှင်းပြတာကတော့နိုင်ငံတော်ရဲ့လူယုံကြီးကိစ္စရပ်တွေနဲ့ပတ်သက်လာရင်သူ့အနေနဲ့ပူးပေါင်းဆက်သွယ်ညှိနှိုင်းဖို့ဖြစ်ပါတယ်တဲ့ကျွန်တော်တို့ဒီမှာလည်းအလားတူဒီယာရူးမျိုးထားတဲ့စနစ်ရှိတယ်လို့ပဲဒေတာရင်းနိုင်ငံတွေမှာလည်းဒီလိုအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်တွေခံထားတာတွေရှိတဲ့အကြောင်းလဲရှင်းပြပါရစေ။နိုင်ငံတော်လုံခြုံရေးနဲ့ပတ်သက်လို့သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ပူးပေါင်းညှိနှိုင်းပေးဖို့တာဝန်ရှိတယ်လို့ပြောပါတယ
်။ The different ministries.
Okay. လုံလို့စေထိုင်းနိုင်ငံမှာကျင်းပနေတဲ့ Cobra Gold ရွှေမွေဟောက်စီးရင်လေ့ကျင့်မှုမှာမြန်မာစစ်တပ်ကကိုယ်စားလှယ်အဖွဲ့လေ့လာသူအဖြစ်နဲ့ပါဝင်တက်ရောက်နေတာသိရပါတယ်။ကာကွယ်ရေးနဲ့ပတ်သက်လို့မြန်မာနဲ့အမေရိကန်စစ်ဖက်ဆက်ဆံရေးအခြေအနေကတော့တိုးတက်မှုရှိပါလားရှင
်။ Yeah, we've had I think for a few years now. We've invited observers from the Myanmar military to that Cobra Gold exercise which is
မြန်မာစစ်ဖက်ကိုယ်စားလှယ်တွေကို Cobra Gold စီးရေးလေ့ကျင့်မှုမှာလေ့လာသူဖြစ်နေပါဝင်ဖို့ဖိတ်ကြားခဲ့တာနှစ်အတော်လေးကြာခဲ့ပါပြီ။ဒီစီးရေးလေ့ကျင့်မှုဟာဒေသတွင်းနိုင်ငံစုံပူးပေါင်းပါဝင်တာဖြစ်ပါတယ်။မြန်မာစစ်တပ်နဲ့ကျွန်တော်တို့ဆက်သွယ်ဆောင်ရွက်နေတာတချို့ရှိပါတယ်။မြန်မာစစ်ဖက်ရပ်ဖက်အာဏာပိုင်တွေအစိုးရမဟုတ်တဲ့ NGO တွေနဲ့လူမှုအခြေပြုအဖွဲ့အစည်းတွေကပါကျွန်တော်တို့ကိုမြန်မာစစ်တပ်နဲ့ထိတွေ့ဆက်ဆံပြီးတော့ပူးပေါင်းဆောင်ရွက်စီလူတဲ့ဆန္ဒရှိတာကိုလည်းကြားနေရပါတယ်။မြန်မာစစ်တပ်အနေနဲ့ဒီမိုကရေစီလူ့ဘောင်အတိုင်းအဝိုင်းမှာလူမှုနဲ့တသားတည်းဖြစ်အောင်အဝင်ခွင့်ကြတဲ့အခမ်းအနားကနေပါဝင်နိုင်အောင်ကူညီစီလူတာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကစစ်ဖက်ရပ်ဖက်ဆက်ဆံရေးအတွက်သင်တန်းအစီအစဉ်တွေလုပ်ပေးနေတာတွေလည်းရှိပါတယ်။ပုံမှန်လေးလေးပြောရရင်တော့အခုချိန်မှာကပ်ပြေးပြေးပဲလုံနိုင်ပါသေးတယ်ချိန်တိုင်တော့ကျွန်တော်တို့စစ်တပ်နဲ့မြန်မာစစ်တပ်အပြည့်အဝဆက်ဆံရေးတိုးတက်လာလိမ့်မယ်လို့မျှော်လင့်ပါတယ်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးတိုးတက်မှုအခြေအနေအထူးသဖြင့်တော့အများအာရုံစိုက်ခံရတဲ့လူ့အခွင့်အရေးအခြေအနေတိုးတက်မှုပေါ်မှာမူတည်ပါတယ်